မဲဆောက်မြောက်လီချစ်ကြည်တရာအမှတ်တက်ကိုကိုဗစ်ကာကွယ်ထိန်းချုပ်ဖို့သုံးနှစ်နေပါပိတ်ထားခဲ့တာကနေဒီနေ့ပြန်ဖွင့်လိုက်ပါပြီ။ဒီဖွင့်ဘက်ကိုထိုင်းရဲ့တိုက်ပြည်နယ်နဲ့ကရင်ပြည်နယ်မြောက်လီမြို့ကအာဏာပိုင်တွေပူးတွဲတက်ခဲ့ပါတယ်။နှစ်နိုင်ငံစီးပွားနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွားလာလုပ်ငန်းပြန်စပ်ဝင်ဖို့အခုလိုဖွင့်လိုက်ကြလို့ပြောတာကိုသတင်းထောက်မှရေးမှာပြောပြပေးပါဦးခင်ဗျာ။
COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနယ်စပ်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာမဲဆောက်မြောက်တွေချစ်ကြည်ရေးတရားအစ်ကိုဇန်နဝါရီလ၁၂ရက်နေ့မှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေကဖွင့်လှစ်ခဲ့ပါတယ်။နိုင်ငံအစည်းအဝေးရေးနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေပြန်လည်အသက်ဝင်လာဖို့မျှော်လင့်ချက်ရဲ့ပထမခြေလှမ်းအဖြစ်ဒီတရားကိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်။ဒီတရားကိုဖွင့်လှစ်လိုက်တာဟာထိုင်းမြန်မာချစ်ကြည်တရားဖွင့်ပွဲကနိုင်ငံရဲ့အရေးကြီးတဲ့အထိမ်းအမှတ်တစ်ခုဖြစ်ပြီးဒီကနေနိုင်ငံကုန်သွယ်ရေးကိုအဆင့်တိုးမြင့်ပြီးဆောင်ရွက်သွားမယ်ဆိုပြီးတပ်ပြည်နဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။နှစ်ဖက်အာဏာပိုင်တွေဟာမနက်ပိုင်းမှာသတင်းဖွင့်ပြီးတာနဲ့တပ်ပြည်နယ်လူဝင်မှုကြီးကြပ်ရေးရုံးမှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ထိုင်းဘက်ကတပ်ပြည်နယ်အုပ်ချုပ်ရေးမှူးတက်ရောက်ခဲ့တယ်လို့မြန်မာဘက်ကလည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးတက်ရောက်ခဲ့ပါတယ်။ဒီထဲမှာနယ်စပ်ဂိတ်များပုံမှန်တိုင်းဖွင့်လှစ်ဖို့နဲ့ဒီနေ့ကနေစပြီးကုန်သွယ်မှုတွေတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ခရီးသွားလာမှုတွေကုန်သွယ်မှုတွေအပြင်နှစ်နိုင်ငံကြားယဉ်ကျေးမှုဓလေ့ထုံတမ်းများနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုပုံမိုခိုင်မာစေဖို့ရည်ရွယ်ခဲ့တယ်လို့လည်းထိုင်းဘက်ကဆိုပါတယ်။ထိုင်းမြန်မာအမှတ်၁ချစ်ကြည်တရားဖွင့်လှစ်ပြီးတဲ့နောက်နှစ်နိုင်ငံတာဝန်ရှိသူတွေဟာတရားအနည်းကတက်ပီနဲ့လူဝင်မှုကြီးကြပ်ရေးရုံးထဲမှာဆွေးနွေးပွဲလုပ်ခဲ့ကြပြီးတက်ပီနဲ့အုပ်ချုပ်ရေးမှူးမစ္စတာဆွန်ချိုင်းကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ Hello, I'm talking to you about the
ထိုင်းမြန်မာနယ်စပ်တက်နယ်မြဝတီကိုဆက်သွယ်ဖွင့်လှစ်ထားတဲ့ကစားနှစ်ဆင်းရှိပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်မဲဆောက်မြဝတီအမှတ်၁ချစ်ကြည်ကစားကိုပိတ်ထားပြီးအမှတ်၂ချစ်ကြည်ကစားကိုဖွင့်ပြီးကုန်စည်စီးဆင်းမှုတွေလုပ်နေရတာပါ။အခုအခါမှာတော့ကျွန်တော်တို့နှစ်ဖက်တက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြဝတီအုပ်ချုပ်ရေးမှူးတို့အလွတ်တဘောအကြိမ်ကြိမ်ဆွေးနွေးခဲ့ကြပြီးတဲ့နောက်တရားတစ်ကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။အခုအခါမှာတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကအမှတ်၁ချစ်ကြည်တရားဖွင့်ရင်ဒေသခံတွေသွာလာရလွယ်ကူမယ်။နောက်တစ်ချက်ကတစ်ဖက်ကဆွေမျိုးတွေစီကိုလည်ပတ်နိုင်မဲ့အခွင့်အရေးတွေရမယ်။ပုံမှန်အားဖြင့်ဆိုရင်နှစ်နိုင်ငံအိမ်နီးနားချင်းနိုင်ငံအနေနဲ့ရိုးရာယဉ်ကျေးမှုဝါရင်းဝါထွက်ကာလတခြားကာလတွေမှာဒေသရင်ကျေးမှုဓလေ့တွေကိုအတူကျင်းပတာတွေလုပ်လို့ရှိပါတယ်။အခုတော့မကြခင်မှာဒါတွေပြန်ဖြစ်ပေါ်လာတော့မယ်ဆိုတာကိုယုံကြည်ပါတယ်။ကျွန်တော်အနေနဲ့မဲဆောက်စည်းရုံးကြီးကတာဝန်ရှိသူတွေကိုလည်းအကူအညီတောင်းထားပါတယ်။နိုင်ငံပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့တွေကိုပူးပေါင်းကာကွယ်ပေးဖို့မြစ်တာရက်ခံထားပါတယ်ဆိုပြီးပြောသွားပါတယ်။နယ်စပ်ဖြတ်ကျော်လက်မှတ်နဲ့သွာလာရတဲ့တံတားတစ်ပိတ်ထားခဲ့ရတာကြောင့်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့ဤတွေနဲ့ကူးတန်းသွာလာမှုတွေလုပ်ခဲ့ပြီးတံတားပိတ်ထားတဲ့၃နှစ်နီးပါးအတွင်းမှာလူကိုယ်ကူးမှုတွေလည်းအများအပြားဖြစ်ပေါ်ခဲ့ပါတယ်။တံတားတစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုပ်တဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံတွင်အလုပ်သမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ်။ကိုဗစ်ကပ်ရေးကြောင့်ကိုမြန်မာနိုင်ငံရဲ့2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ကိုနေဆက်မတည်ငြိမ်မှုတွေဖြစ်လာရတာတွေနေဆက်ချစ်ကြည်တရားနီးမှာပတ်ကွဲတာတွေဖြစ်တာတွေကြောင့်ဒီတရားတစ်ကိုပြန်ဖွင့်ဖို့အတွက်နှစ်နိုင်ငံအာဏာပိုင်တွေဟာအကြိမ်ကြိမ်ညှိနှိုင်းဆွေးနွေးကြရပါတယ်။လောလောဆယ်မှာတော့မဲဆောက်မြောက်ဒီအမှတ်တစ်တရားကလေအေးစီးကားတွေကိုစတင်ခွင့်ပြုပေးနေပြီဖြစ်သလိုနှစ်နိုင်ငံခရီးသွားတွေလည်းဝင်ထွက်သွားလာလည်ပတ်နေကြပြီဖြစ်ပါတယ်ရှင်။